တရားလွတ်တော်ရှေ့နေကြီးဦးကိုနီကိုနိုင်ငံတကာမင်္ဂလာတုံးလေးစိတ်မှာတနက်နဲ့အနီးကပ်ပစ်တက်ခဲ့တဲ့တရားခဏ်ကြည်လင်းကိုရန်ကုန်အင်းစိန်မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ဖေဖော်ဝါရီလ15ရက်နေ့မှာတော့တည်တံချမှတ်လိုက်ပါတယ်။ဒီကနေ့ချမှတ်လိုက်တဲ့စီရင်ချက်တွေထဲမှာတော့တရားခဏ်ဇေယျဖြိုးကိုပြစ်ဒဏ်5နှစ်ချမှတ်လိုက်တာကဥပဒေအရလုံလောက်မှုမရှိသလိုမမျှတဘူးဆိုပြီးတုံ့သက်ပြီးတော့အထက်တရားရုံးအစဉ်အဆက်ကိုတင်ပြသွားမယ်လို့တရားလူအကျိုးဆောင်တွေကဆိုပါတယ်။ဒီသတင်းကိုတော့တရားခွင်ကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်မမေခရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ဒီကနေ့တရားရုံးကနေဥကိုညီကိုအနီးကပ်ပစ်ခတ်ခဲ့သူကြည်လင်းကိုတေတန်းအပြင်တက်စီရင်မောင်းကိုနေဝင်းကိုတတ်မှုအတွက်ထောင်ဒဏ်အနှစ်20နဲ့လက်နက်ကင်ဆောင်မှုအတွက်3နှစ်တို့ကိုကြာခံဖို့အမိန့်ချမှတ်ခဲ့ပါတယ်။သူနဲ့အတူပါဝင်ခဲ့တဲ့တရားခဏ်အောင်ဝင်းစော်ကိုလည်းတေတန်းချမှတ်လိုက်ပါတယ်။နောက်ထပ်တရားခဏ်တအုပ်ဖြစ်သူဇေယျဖြိုးကိုတော့ပုံမှန်201အရာထောင်ဒဏ်5နှစ်နဲ့ပူပေါင်းကြံစီသူအောင်ဝင်းထွန်းကိုတော့ထောင်ဒဏ်3နှစ်စသဖြင့်အတီးတီးပြစ်ဒဏ်ချမှတ်ခဲ့တာပါဒီလိုပြစ်ဒဏ်ချမှတ်ခဲ့တဲ့ပေါ်တရားခဏ်ဇေယျဖြိုးကတော့သူ့အနေနဲ့ဒီဆုံးဖြတ်ချက်အတွက်မကျေနပ်လို့အထက်ကိုတင်ပြသွားဖို့လှုပ်သွားမယ်လို့တည်င်းတောက်တွေကိုပြောဆိုသွားပါတယ
်ဒီလိုမှဖြစ်တဲ့ကိစ္စနဲ့ကျွန်တော်ဥစားတယ်ဒီလိုမှကြီးရတယ်ကြောက်မှာမဟုတ်ဘ
ူးရိုးကြည့်ပါ
ဒါပေမဲ့ဇေယျဖြိုးအပေါ်ဒီကနေ့ချမှတ်လိုက်တဲ့ပြစ်ဒဏ်ဟာဥပဒေအရလုံလောက်မှုမရှိတဲ့အတွက်အထက်တရားရုံးအစဉ်အဆက်ကိုတင်ပြသွားမယ်လို့တရားလိုရှေ့နေတူဖြစ်တဲ့ဥခင်မောင်ထေကပြောပါတယ
်။ကိုဇေယျဖြိုးနဲ့ပတ်သက်ပြီးတော့ဆွဲချက်တင်ထားတဲ့ပုံမှန်ကနေပြီးတော့နော်ညရက်ပထမပိုင်းနဲ့နှစ်တင်းနှစ်ပထမပိုင်းနဲ့သူပြောင်းပြီးတော့အမိန့်ချပေးလိုက်တယ်။အဲ့ဒါနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကတော့ဒါဥပဒေနဲ့အညီကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်မှာ။အဲ့တော့ကိုတင်ဝင်းနဲ့ပတ်သက်တဲ့ကိစ္စရပ်မှာသူကတရားရုံးက3နှစ်နှစ်နဲ့သူကအနှစ်20ချပြီးပြီ။ဟာဒီအရလေဘာမှပြောစရာမရှိတဲ့အခါကျတော့အခုကျွန်တော်တို့ဇေယျဖြိုးနဲ့ပတ်သက်ပြီးတော့ဆွဲချက်တင်ထားတဲ့ကိစ္စဟာကျွန်တော်တို့ဥက္ကဋ္ဌနေနဲ့ပတ်သက်တဲ့ရှင်းနေအပွင့်နဲ့ပဲတက်ဆိုင်တယ်အဲ့တော့ရှောင်းနေလာနဲ့ကျွန်တော်တို့နဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့ပြောခဲ့ပြီးပြီဒါနဲ့ပတ်သက်ပြီးရင်ကျွန်တော်တို့ဥရည်နဲ့အညီကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်မှာပါเนาะအဲ့တော့ဒီအရနဲ့ပတ်သက်ပြီးရင်ကျွန်တော်တို့အထယ်ရုံးအစင်းစင်ကိုဥရည်နဲ့ညီဆက်ပြီးဆောင်ရွက်မယ်ဒီအရနဲ့ပတ်သက်လို့ကျွန်တော်တို့အမိန့်ကိုကျွန်တော်တို့ဘက်ကလည်းဒါလုံလောက်မှုရှိတယ်လို့ကျွန်တော်တို့လည်းမထင်ဘူးမထင်တဲ့အတွက်ဥရည်နဲ့ညီဆောင်ရွက်မယ်အဲ့တော့ကျွန်တော်တို့ဥပဒေနဲ့ညီဆောင်ရွက်တယ်လို့ရှင်းနေကြရုံးဘက်ကလည်းဒါဒီဟာနဲ့ပတ်သက်ပြီးတော့ပြမှုနဲ့ပြတဲ့ဒီ finding ကိုသူတို့လည်းမကျေနပ်ဘူးမကျေနပ်တဲ့အတွက်သူတို့လည်းအထက်ရုံးအစင်းစင်ကိုဝင်မာလိုက်မယ
်တရားခဏ်တွေရှင်းနေဖြစ်တဲ့ကိုကျော်ကျော်ထိုက်ကတော့ဒီလိုအမိန့်ချမှတ်လိုက်တဲ့ပေါ်သူ့အမှုတွေတွေနဲ့တိုင်ပင်ပြီးအယူခံဝင်သင့်မဝင်သင့်ကိုလည်းဆက်လက်ဆုံးဖြတ်သွားမယ်လို့ဆိုပါတယ်
။ကျွန်တော်ဥရေရ9ရက်ပေးတာလေဒီလိုမျိုးလို့။ကျွန်တော်လူရရောရပေါင်း60ပေးတာ။ကျွန်တော်ဒီမှာကျွန်တော်တို့ဗာဆက်လို့ရတယ်ဗာကိုင်းရင်းရှင်းရှင်းဆက်လုပ်ရတယ်။တော့မိမာကျွန်တော်ကဒါဘူးတက်အားလို့ဆုံးလို့လေကျွန်တော်တို့ပြည်လိုက်ချင်လို့ရှိတယ်။ဒီနေ့လေးလာမယ်မိမာပါလို့ကျွန်တော်ရှိမယ်။သူတို့တုံးတုံးချင်းကပေးထောက်ထားတယ်။ဒီမှာခြေပါချင်းကပေးထောက်ထားဒါအကျုံးပြင်ချင်တာ
။ကြည်လင်းတို့ကိုခုလိုပြစ်ဒဏ်တွေချမှတ်လိုက်ပေမဲ့ဥကိုနီလုတ်ကြံမှုမှာအဓိကနောက်ွယ်ကနေကြိုးကင်သူလို့တန်တရာရှိထားတဲ့အောင်ဝင်းခိုင်ကတော့အခုချိန်ထိဖမ်းဆီးရမိခြင်းမရှိသေးပါဘူး။တရားလွှတ်တော်ရှင်နေဥကိုနီဟာပြီးခဲ့တဲ့2018ခုနှစ်ဇန်နဝါရီလကပြည်ပကနေပြန်လာချိန်ရန်ကုန်လေစိတ်လူမြင်ကွင်းမှာတနက်နဲ့အနီးကပ်လုတ်ကြံတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။ဒီအမှုကိုအထူးခုံရုံးဖွဲ့ပြီးတပတ်ကိုနှစ်ကြိမ်စစ်ဆေးခဲ့တာမှာနှစ်ဖက်တင်သွင်းခဲ့တဲ့တပ်သေးအယောက်200နီးပါးကိုစစ်ဆေးခဲ့တာပါ။ယုံရင်တရားကြောအပြီးမှာတော့အခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်ဒီကနေ့အမိန့်ချပြီးမှာတရားခဏ်ဇေယျဖြိုးပြစ်ဒဏ်နဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေတာကြောင့်နစ်နာသူတွေအတွက်တကယ်ပဲတရားမျှတမှုပေးနိုင်ခြင်းရှိမရှိနဲ့ပတ်သက်ပြီး VOA ကမေးမြန်းလာမှာတော့တရားလိုရှင်းနေတူဖြစ်တဲ့တရားလွတ်တော်ရှင်းနေဦးနေလာကတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်အခုလိုပြောဆိုသွားတာပါ
တရားဝင်သုံးသက်အပိုင်းကိုတော့သူသိမပြောချင်ဘူးဘာလို့ဒီအခုချိန်မှာပြောဖို့လည်းမသင့်တော်ဘူးနောက်တကကိုယ်တို့သုံးသက်ချက်တွေအားလုံးကလည်းပဲတစ်ခါကမတိကျခင်လေးတရားဝင်တရားသုံးသက်ချက်ပိုင်းပေါ်မှာဘာမှဝေဖန်မှုမပြုလို့ဘူးလို့ပြောချင်ပါတယ
်အခုချိန်ထိဖမ်းမမိသေးတဲ့အောင်ဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးတေတံပေးနိုင်တဲ့လုတ်ကြံတက်ဖြတ်မှုပုံမှန်3နှစ်တခမြင်းဆောင်34နဲ့ဆွဲချက်တင်ထားသလိုဖန်ဝရံလဲထုတ်ထားပါဗျ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးတရားလွတ်တော်ရှေ့နေဥကိုနီလုတ်ကြံခံခဲ့ရတာဟာပြီးခဲ့တဲ့ဇန်နဝါရီ29ရက်နေ့မှာနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်ရှင်။